ထိုင်းဘက်ကလျှက်စစ်မီးနဲ့အင်တာနက်တွေဖြတ်တောက်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံတချီလေးမြို့ကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကဝန်တန်းတရားကြောမနေ့တင်းငွေနေ့မှာထိုင်းဘက်ကိုပြန်လွတ်ပေးလိုက်တဲ့အကြောင်းတချီလေးတည်င်းရက်ကိုကိုကာပြီးထိုင်းနိုင်ငံတုပ် The Nation သတင်းစာမှာရေးသားထားပါတယ်။ချင်းရိုင်ခရိုင်မက်ဆိုင်နဲ့တခြားနေကြာတချီလေးမြို့နယ်မှာပြီးခဲ့တဲ့ကြာသပတေးနေ့ကနေစနေနေ့အထိရဲနဲ့စစ်သားတွေလောင်စာရုံတွေကိုနှင်နှင်းခဲ့ပြီးပိုင်ရှင်တွေနဲ့ဝန်ထမ်းတွေကိုဖမ်းဆီးခဲ့တဲ့အကြောင်းလဲတချီလေးသတင်းရက်ကွက်ကပြောပါတယ်။အွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေဟာနေဆက်ကနေမြန်မာနိုင်ငံအတွင်းကတခြားနေရာတွေကိုပြောင်းရွှေ့မယ်လို့မျှော်လင့်ထားကြပြီးမြန်မာနိုင်ငံဘက်ကလည်းဆက်ပြီးနှင်နှင်းဖို့ကြိုးစားနေတယ်လို့သတင်းတွေမှာရေးပါတယ်။မြန်မာနိုင်ငံဘက်ကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနှင်နှင်းဖို့အတွက်ပုထုနေ့ကစပြီးနေကြာနေရငါးနေရမှာလျက်စီမီအင်တာနက်နဲ့73စီတင်ပို့တာတွေဖြတ်တောက်ဖို့ထိုင်းအမျိုးသားလူညုံရေးကောင်စီကအမိန့်ပေးထားပါတယ်ဒီလိုလျက်စီမီဖြတ်တောက်ပြီးတဲ့နောက်တာချီလေးဘက်ကငွေကြေးလင်လေတဲ့လောင်ကစားရုံတွေကိုသွားမဲ့ဝန်ထမ်းတွေနှစ်နိုင်ငံချစ်ကြည်တရားအနီးကားရနာတာတိတိတသာရော့သွားတယ်လို့လည်းတာချီလေးသတင်းရက်ကွက်ကပြောဆိုပါတယ်ခင်ဗျာ